Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American Dan ရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမမ။ဒီနေ့ထည့်တဲ့ရသတင်းတွေကိုမတ်စုမနဲ့ပဲပြောပြပေးမှာပါ။ဒီနေ့အထူးခြားဆုံးသတင်းတွေအထဲမှာတော့ American ဒုသမ္မတ Kamala Harris အနေနဲ့ Democratic Party သမ္မတလောင်းဖြစ်လာပြီးပထမဆုံးအင်တာဗျူးပေးလိုက်ပါတယ်။နောက်ဂါဇာမှာပိုလီယိုကာကွယ်ဆေးတိုက်ကြွေးရေး3ရက်စီအပြည့်အဖို့အစ္စရေးကသဘောတူလိုက်ပါပြီ။နောက်ဂျော်ဒန်အနောက်ဘက်ကန်အစ္စရေးစစ်စင်ရေးကြီး3ရက်မြောက်နေ့ထိမှာတော့ပါလက်စတိုင်း16ဦးထံမှနေသေဆုံးခဲ့ပြီးပါပြီ။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးမှာပါမစင်မွေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ညီနောင်မဟာမိတ်3ဖွဲ့ထဲမှာပါတဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်မတော် TLL ကိုနေဆက်မှာတိုက်ပွဲတွေမရက်ဘူးဆိုရင်အေးအေးယူဆောင်ရွက်မယ်လို့တရုတ်ကနေပြီးတော့စာပေးပို့ပြီးတော့တိုက်တွန်းလိုက်ပါတယ်။ဒီပေါ်မှာ TLL ဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။အာကျမတို့ဘက်ကိုတရုတ်အစိုးရကစာပို့ထားတာမှန်ပါတယ်။ဒီစာနဲ့ပတ်သက်ပြီးတော့မှအာကျမတို့ဒီဘိုကော်မတီကဆွေးနွေးနေပါတယ်။လက်ရှိပါတော့ဘာမှတုံ့ပြန်ချင်တော့ကျမတို့မရှိသေးပါဘူး
။ဒီသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီနဲ့အာရခတက်တော် AA တို့ကြားမှာတိုက်ပွဲတွေကတနေ့တစ်တနေ့ပိုပြီးပြင်းထန်နေပါတယ်။မွန်ပြည်နယ်တန်ဖြူစရဲဘက်မှာတော့စစ်တပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုသိမ်းပိုက်နိုင်ရေး KLLA နဲ့ PDF ပူးပေါင်းတပ်တွေစူးစမ်းနေပါတယ်။ဒီစက်တင်ဘာ1ရက်ကနေစပြီးတော့လျှက်စစ်မီတာကတွေနှစ်ဆတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်။ American Democratic Party သမ္မတလောင်းလက်ရှိဒုသမ္မတ Kamala Harris ပထမဆုံးရုပ်သံအင်တာဗျူးဖြေခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းအဖြစ်အရွေးခံရပြီးတဲ့နောက်ဒုသမ္မတ Harris အနေနဲ့အခုလိုမနေ့ကျသားရင်းများကထေချခဲ့တာပါ။ American တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူတင်းကျပ်စွာကင်တွယ်ဖြေရှင်းသွားမယ်လို့ Israel အတွက်နောက် Israel အတွက်လည်းလည်းအထောက်ပံ့ပေးနေတာကိုလည်းရက်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာသူကပြောခဲ့တာပါ။ဒီမေးမြန်းခန်းကိုဒုသမ္မတ Harrison အတူတူဒုသမ္မတအဖြစ်ဝင်ရောက်ရွေးခံမဲ့ Minnesota ပြည်နယ်ဥချွေမှု Tim Walz ကလည်းပူးတွဲလုပ်ခဲ့ပါတယ်။သူ့အနေနဲ့အစ္စရေးကိုအပြည့်အဝထောက်ခံပေးသွားမှာဖြစ်ပေမဲ့ဂါဇာမှာအပြည့်အဝသဘောတူညီချက်အမြန်ဆုံးရအောင်လှုပ်ဆောင်ဖို့လိုတယ်လို့ CNN ရဲ့အကြီးတန်းသတင်းတောက်တူဖြစ်သူ Dana Bash နဲ့တွေ့ဆုံစင်မှာ Harris ကပြောခဲ့ပါတယ်။ဒါ့အပြင်ဂါဇာမှာပါလက်စတိုင်းလူမျိုးတွေသေဆုံးမှုများနေတာအတွက် American အနေနဲ့အစ္စရေးကိုလက်နက်ပို့ပေးတာပြန်သုံးသပ်ဖို့ Democratic Party ဝင်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းဒုသမ္မတ Harris ကပယ်ချခဲ့ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာပိုလီယိုကာကွယ်ဆေးတိုက်ကြွေးရေး3ရက်စီအပြည့်ရကြပါလို့အစ္စရေးကသဘောတူလိုက်ပြီးဖြစ်တဲ့အကြောင်း WHO ကပြောပါတယ်။ဂါဇာဒေသအသီးသီးမှာကလေးငယ်တွေကိုကာကွယ်ဆေးတိုက်ကြွေးခွင့်ပြုရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်လိုက်အပြည့်ရဖို့အစ္စရေးကသဘောတူထားပြီးပြီလို့ WHO ကျန်းမာရေးအဖွဲ့ကရရှိတွေကပြောကြားလိုက်တာဖြစ်ပါတယ်။ကာကွယ်ဆေးတိုက်ကြွေးဖို့ဆွေးနွေးသဘောတူထားချက်အရာပထမအတုပ်အနေနဲ့၃ရက်အပြည့်ရတာကိုတပတ်ခါစက်တင်ဘာလ၁ရက်နေ့ဂါဇာအလယ်ပိုင်းမှာစတင်မယ်လို့ပါလက်စတိုင်းဒေသဆိုင်ရာ WHO အရာရှိ Reed Pibalkon က AFP ကိုပြောပါတယ်ဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းတွေမှာလည်းနောက်ထပ်၃ရက်စီအတုပ်လိုက်ဒီကာကွယ်ဆေးတိုက်ကြွေးဖို့အစ္စရေးနဲ့စီစဉ်ထားတာမှာတော့လိုအပ်တယ်ဆိုရင်ရက်ထက်တိုးဖို့သဘောတူထားကြပါတယ်ဂါဇာဒေသမှာကာကွယ်ဆေးတိုက်ကြွေးမဲ့အစီအစဉ်အရအသက်၁၀နှစ်ယောက်ကလေးငယ်စုစုပေါင်း634,000ကျော်ကိုပိုလီယိုကာကွယ်ဆေးတိုက်ကြွေးနိုင်မယ်လို့ WHO ကခန့်မှန်းကြပါတယ်။ဒါကြောင့်မို့လို့ပေးထားတဲ့ဂရီကိုနှစ်ဖက်စလုံးလိုက်နာကြပါလို့ WHO ကတိုက်တွန်းထားပါတယ်ရှင်
။ဂျော်ဒန်မြေနောက်ဘက်ကမှာအစ္စရေးစစ်စင်ရေးကြီး၃ရက်မြောက်ဒီနေ့ရှိလာချိန်သေဆုံးသူကအနည်းဆုံး16ဦးထိရှိလာနေပါပြီ။ဘော်ဒူးနေကပဲစခဲ့တဲ့ဒီအစ္စရေးရဲ့ကြီးမားတဲ့စစ်စင်ရေးအတွင်းအခုလိုပါလက်စတိုင်းသေဆုံးခဲ့တာကိုအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းချက်မိုက်ဝန်ကြီးဌာနနှစ်ဖက်လုံးကသတင်းထုတ်ပြန်ခဲ့တာပါဒီနေ့တောက်ကြနေစော်ပိုင်းလေကြောင်းတက်ခဲ့မှုတဲ့ဂျနဲမြို့နာကဟာမတ်အကြမ်းဖက်စခန်းတစ်ခုကိုထိမှန်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောခဲ့ပေမဲ့နောက်ထပ်အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူးဒ ဒါပေမဲ့ AFP သတင်းတောက်ကတော့ဒီနေ့မနေ့စောစောမှာပဲဒီမြို့မှာရှိတဲ့ဒုက္ခသည်စခန်းဘက်ကနေပေါက်ကွဲသံတွေကြားခဲ့ရပြီးမိခိုးတွေဥထွက်လာတာလည်းတွေ့ရတယ်လို့ပြောခဲ့ပါတယ်။တချိန်ထဲမှာတောင်ပိုင်းခံယူနစ်မြို့နာမှာတော့ဒီနေ့စောပိုင်းအစ်စရေးပစ်ခတ်မှုကြောင့်လူသုံးဦးသေဆုံးခဲ့တယ်လို့လည်းတောင်ပိုင်း NASA စစ်ရုံတာဝန်ရှိသူတွေကပြောခဲ့ပါသေးတယ်။အစ်စရေးကတော့အခုနောက်ဘက်ကမ်းမြောင်ဒေသကမြို့တွေနဲ့ဒုက္ခသည်စခန်းတွေကိုတိုက်ခတ်နေတာကအကြမ်းဖက်တိုက်ခတ်ရေးသာဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုကိုဝေဖန်ရေးသားမှုနဲ့ဆိုင်ဘေးရီးယားအခြေစိုက်အွန်လိုင်းသတင်းဌာနအက်ဒီတာတဦးကိုရုရှားတို့ကဒီကနေ့ဩဂုတ်လ29ရက်နေ့မှာထောင်ဒဏ်10နှစ်ချမှတ်ပြီးတော့အပြစ်ပေးလိုက်ပါတယ်။ယူကရိန်းစစ်ပွဲကိုဝေဖန်သူအများအပြားကိုလည်းရုရှားအာဏာပိုင်တို့ဘက်ကဖမ်းဆီးအရေးယူမှုတွေလုပ်နေပါတယ်။ဆိုင်ဘေးရီးယားအယ်ထိုင်းဒေသမှာနေထိုင်ပြီးတော့သတင်းတောက်နဲ့အက်ဒီတာတာဝန်တစ်ခုပူးတွဲယူထားတဲ့ဆာဂေးမိုက်ကယ်လော့ဖ်က2022ခုနှစ်တုန်းကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုရဲ့အစပိုင်းမှာဝေဖန်ပြောကြားမှုကန့်သက်ပိတ်ပင်တဲ့ဥပဒေထုတ်ပြန်ပြီးမကြခင်မှာပဲစစ်ပွဲစတင်ခဲ့တဲ့ပထမသတင်းပတ်ထဲမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ရုရှားတို့ရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ယူကရိန်းရဲ့မြို့တော်ခီဗ်ကဘူချာအရက်နဲ့မော်ရီပိုတွေမှာအရက်သားတွေတေဆုံးခဲ့တယ်ဆိုတာကိုသူကအွန်လိုင်းမှာသတင်းရေးသားခဲ့တာပါ။ရုရှားစစ်တပ်နဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုမှားယွင်းမှန်သိပါလျက်နဲ့ထုတ်ဝေဖြန့်ချိခဲ့တဲ့ပေါ်အပြစ်မှုထင်ရှားကြောင်းတွေ့ရှိရတဲ့အတွက်ဆိုပြီးတော့ရုရှားတရားရုံးကနေအသက်48နှစ်အရွယ်ဆာဂေးမိုက်ကယ်လော့ဖ်ကိုတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်ရှင်။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။တောက်ကြညပိုင်းဖီရီသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။တောင်တက် DNL ကိုတိုက်ပွဲတွေချက်ချင်းရဖို့တရုတ်ဒေသအစင်အစိုးရကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ညီနောင်မဟာမိတ်၃ဖွဲ့ထဲမှာပါတဲ့တောင်အမျိုးသားလက်မြောက်ရေးတပ်မတော် DNL ကိုတိုက်ပွဲတွေချက်ချင်းမရရင်တားဆီးနိုင်မှုတွေအပြစ်ပေးအရေးယူမယ်ဒီအကျိုးဆက်ကိုခံစားရမယ်လို့မြို့နယ်အစင်ကစာပေးဖို့သတိပေးလိုက်တာပါ။မြန်မာပြည်မြောက်ပိုင်းနဲ့တရုတ်မြန်မာနယ်စပ်ဒေသကတရုတ်လူမျိုးတွေအတွက်အန္တရာယ်ဖြစ်နိုင်မယ်လို့ရက်အားလုံးကိုရက်ပြီးတရုတ်နယ်ပူပေါင်းဆောင်ရွက်ဖို့လဲရွှေလီမြို့လုံခြုံရေးကော်မတီကဩဂတ်စ်လ29ရက်နေ့နေ့စွဲနဲ့စာပို့ပေးခဲ့ပါတယ်။တရုတ်ဘာသာနဲ့ရေးထားတဲ့ဒီစာထဲမှာနေဆက်မှာတရုတ်စစ်တပ်ရဲ့၃ရက်ကြာစစ်ရေးလက်ချက်မှုပြီးဆုံးတော့မှာဖြစ်ကြောင်းနဲ့ TNL အနေနဲ့လည်းတိုက်ပွဲတွေချက်ချင်းရဖို့မျှော်လင့်တယ်လို့လည်းရေးသားထားပါတယ်။တရုတ်မြန်မာနေဆက်ဒေသတည်ငြိမ်အေဂျင်ရေးတရုတ်နေဆက်နဲ့နေဆက်မှာနေထိုင်တဲ့တရုတ်နိုင်ငံသားတွေအမှုထမ်းတွေမြန်မာနိုင်ငံတဲကတရုတ်စီမံကိန်းတွေလုပ်ငန်းတွေလုံခြုံရေးအတွက်တရုတ်နယ်ပူးပေါင်းဆောင်ရွက်ပါလို့လည်းပြောထားပါတယ်။တရုတ်စိုးရကအခုလိုစာပို့ထားတာမှန်ကန်ကြောင်းနဲ့ဒီစာနဲ့ပတ်သက်ပြီး TNL ဘူကော်မတီကဆွေးနွေးနေပြီးလက်တလုံးမှာတော့ဘာမှမပြောနိုင်သေးတဲ့ကြောင်း TNL ပြောရေးစကွင့်ရှိသူလွေရီဦးက VOA ကိုပြောပါရယ် TNL နဲ့တူတခြားညီနောင်မမိတ်ဖွဲ့တွေမှာပါတဲ့အဖွဲ့အစည်းတွေကိုတရုတ်ဘက်ကအလားတူကြောင်းကြတာမျိုးရှိမရှိတော့မသိရသေးပါဘူးလောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတာမှာမနစ်ချတာတွေကတော့စစ်ကောင်စီစခန်းတစ်ခုကိုတင်ယူခဲ့ပါတယ်ခင်ဗျာ
မွန်ပြည်နယ်ကြိုက်ထုံမြို့နယ်တွေကသတင်းတော့ကိုဝင်းထုတ်ဦးနဲ့ကိုထက်မြတ်သူတို့ကိုမြမစစ်ကောင်စီတပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်တပ်ဖြတ်ခဲ့တဲ့အပေါ် UNESCO အကြီးအကဲ Audrey Azoulay ကချုပ်ချလိုက်ပါတယ်ကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူနိုင်အောင်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကိုလည်း UNESCO ညွှန်ကြားရေးမှူးချုပ်ကဩဂုတ်လ29ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ပြည်သူ့သတင်းသမားတွေနဲ့သတင်းလုပ်ငန်းလုပ်ကိုင်တဲ့သူတွေဟာမရှိမဖြစ်အရေးပါတဲ့သူတွေဖြစ်တယ်လို့သူတို့ရဲ့ဘေးကင်းကြုံရေးကိုပြိပခဖြစ်နေတဲ့နေရာတွေကသက်ဆိုင်ရာအဖွဲ့အစည်းအားလုံးကအကာအကွယ်ပေးရမှာဖြစ်တယ်ဆိုတာကို UNESCO ညွှန်ကြားရေးမှူးချုပ်ကပြောပါတယ် Democratic မြန်မာအသံ DPP သတင်းတော့ကိုဝင်းထွန်းဦးနဲ့အလွတ်တန်းသတင်းတော့ကိုထက်မြတ်သူတို့နေတဲ့နေအိမ်ကိုဩဂုတ်လ21ရက်နေ့ကစစ်ကောင်စီကဝင်ရောက်စီးနင်းခဲ့ပြီးတော့ပြစ်တက်ခဲ့တာလို့ဒေသခံတွေကပြောပါတယ်သူတို့နှစ်ဦးတပ်ဖြတ်ခံရတာအပါအဝင်မြန်မာနိုင်ငံတွင်သတင်းတော့တွေဖမ်းဆီးနှိပ်စက်ခံရတာထောင်ချတပ်ဖြတ်ခံရတာတွေရပ်တန့်မှုကိုလည်းနိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကမကြာခဏတိုက်တွန်းတောင်းဆိုနေပါတယ်လက်တလောမှာတော့မြန်မာနိုင်ငံထဲမှာဖမ်းဆီးထောင်ချခံထားရတဲ့သတင်းတော့က62ယောက်ရှိပြီးတော့မြန်မာဟာဆိုရင်ကမ္ဘာမှာသတင်းတော့တွေကိုထောင်အချဆုံးနိုင်ငံအဖြစ်နဲ့နယ်စည်းမထသတင်းတော့များအဖွဲ့ RSF ကထည့်သွင်းထားပါတယ်ရှင်
ထိုင်းနိုင်ငံမှာတော့အတိုက်အခံပါတီဝင်44ဦးကိုစုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စာမှုတိုက်ချဲ့ကော်မရှင်ကပြောလိုက်ပါတယ်။စစ်ဆေးခံရသူတွေက25ယောက်ဟာလက်ရှိလွှတ်တော်မှတ်တွေဖြစ်ကြပြီး44ယောက်လုံးဟာဖြတ်သိမ်းခံခဲ့ရတဲ့ Move Forward ပါတီမှာအရင်ကပါတီဝင်တွေဖြစ်ခဲ့ကြပါတယ်။ဒီ44ယောက်ထဲကတချို့ကပဲတယောက်ချင်းစီခေါ်ယူစစ်ဆေးနေတာဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့ကော်မရှင်ဒုအတွင်းမှုချုပ်ဆလုတ်ဖွန်လမ်ဖန်ကရိုက်ဒါစတင်ထဏကိုပြောခဲ့ပါတယ်အချက်လက်စုဆောင်းတဲ့အဆင့်ပဲရှိသေးပြီးဘသူ့ကိုမှပုံမှန်တဲ့အမှုမဖွင့်သေးပါဘူးလို့လည်းသူကဆက်ပြောပါတယ်တကယ်တော့ထိုင်းနိုင်ငံမှာဘုရင်စနစ်ကိုဝေဖန်ရင်းရာဇဝတ်မှုမြောက်တဲ့ဥပဒေပုံမှန်112ကိုပြင်ဆင်မယ်ဆိုတဲ့ကိစ္စကြောင့်ဒီ Move Forward ပါတီရှေ့သို့ချီပါတီကိုဖျက်သိမ်းဖို့ဖွဲ့စည်းပုံတရားအောင်ကဆုံးဖြတ်ခဲ့တယ်လို့ပါတီဖျက်သိမ်းခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံတောင်ပိုင်းမှာရှိတဲ့ကူရှူကျွန်းကိုကြာသပတေးနေ့တုန်းကတိုင်ဖုန်းဘုံတိုင်းရှမ်ချန်ဝင်ရောက်ပြီးတော့တိုက်ခိုက်တာမှာတော့မြို့တော်တိုကျိုနဲ့အိုဆာကာအကြားမှာရှိတဲ့ကြီးစားရထားပြေးဆွဲမှုတွေရပ်ဆိုင်ခဲ့တဲ့အတွက်ခရီးစဉ်တွေနှောင့်နှေးခဲ့ရပါတယ်။ပြည်တွင်းခရီးစဉ်ရာနဲ့ချီပြီးတော့ဖျက်သိမ်းခဲ့ရပါတယ်။ဒါကြောင့်မို့လို့ပြည်ပခီးသွားတွေအပါအဝင်ခီးတဲ့တော်တော်များများတောင့်တင်နေပါတယ်။တိုကျိုမြို့တစ်ဝိုက်မှာတော့မိုးသီးထန်စွာရွာသွန်းပြီးတော့တောင်ဘက်ကမ်းရိုးတန်းဒေသတွေမှာရေလွှမ်းမှုနေပါတယ်။တိုကျိုမြို့ရဲ့အနောက်ဘက်မှာတော့ရေကြီးရေလျှံမှုတွေဖြစ်နေလို့ယင်ကြောပိတ်ဆို့မှုဖြစ်နေပါတယ်။ဒီကနေ့မနက်ပိုင်းမှာအားပြောလာတဲ့မုံတိုင်းကတော့ရွှေလျားမှုမရှိဘဲနဲ့ကုရှုကျွန်းရဲ့အရှေ့မြောက်ဘက်ကမ်းရိုးတန်းမှာဆက်ပြီးတော့ရှိနေတာဖြစ်ပါတယ်။လူရည်ထူထပ်တဲ့မြို့တော်တိုကျိုကနကဝါရှူဇိုကာခရိုင်နေမှာတော့မိုးသီးထန်စွာရွာသွန်းပြီးတော့မြေပြိုကျမဲ့အန္တရာယ်ကြုံရနိုင်တာကြောင့်သတိထားပြီးနေထိုင်ကြဖို့ကိုအရေးပေါ်နှိုးဆော်ထားပါတယ်ရှင်တောက်ကြညာရဲ့ထိတ်တက်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်အရင်ဆုံးတော့ TLL ကိုတရုတ်ဘက်ကစာပို့ပြီးတော့ဖိအားပေးတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ထဲမှာပါတဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် TLL ကိုတိုက်ပွဲတွေကိုမရက်ဘူးဆိုရင်အရေးယူဆောင်ရွက်မယ်လို့တရုတ်ကနေပြီးတော့စာပေးပို့တိုက်တွန်းလိုက်ပါတယ်မြန်မာပြည်မြောက်ပိုင်းနဲ့တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်လူမျိုးတွေအတွက်အန္တရာယ်ဖြစ်နိုင်မဲ့လုပ်ရက်တွေအားလုံးကိုရပ်တန့်ပြီးတော့တရုတ်ပူပေါင်းဆောင်ရွက်ပါလို့ရွှေလီမြို့လုံခြုံရေးကော်မတီက TLL ကိုစာပေးပို့ခဲ့တာပါဒီစာအပေါ်မှာ TLL ဘက်ကဘယ်လိုတုံ့ပြန်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသတွေမှာစစ်တပ်နဲ့တိုက်ခိုက်နေတဲ့တောင်အမျိုးသားလူမျိုးရေးတပ်မတော် TLL အဖွဲ့ကိုရွှေလီမြို့လုံခြုံရေးကော်မတီကဩဂတ်လ29ရက်နေ့နေစွဲနဲ့စာပေးပို့ခဲ့ပါတယ်တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာနယ်စပ်မှာတရုတ်စစ်တပ်ရဲ့3ရက်ကြာစီးရဲလေးကျင့်မှုတွေပြီးဆုံးတော့မှာဖြစ်ပြီး TNL အနေနဲ့လည်းတိုက်ပွဲတွေချက်ချင်းရပ်ဖို့မျှော်လင့်တယ်လို့យေတာထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေဂျင်စီတရုတ်နယ်စပ်မှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေအမှုထမ်းတွေမြန်မာနိုင်ငံထဲကတရုတ်စီမံကိန်းတွေလုပ်ငန်းတွေလုံခြုံရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ပါလို့ဖော်ပြထားပါတယ်။တရုတ်နယ်စပ်ဒေသကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ဖြစ်စေမဲ့စစ်စင်ရေးဆောင်ရွက်မှုအားလုံးကိုရပ်ဖို့ပြောထားပြီးမရရင်တရုတ်ဘက်ကရန်ကိုဟန်တားနိုင်မှုအရေးယူဆောင်ရွက်မှုတွေပိုလုပ်သွားမှာဖြစ်ပြီးအကျိုးဆက်တွေကိုခံရလိမ့်မယ်လို့လည်းချိန်ချောက်ထားပါတယ်။အခုလိုတရုတ်ဘက်ကစာပို့ရာနဲ့ပတ်သက်လို့ဘလို့တုံ့ပြန်မလဲဆိုတာဆွေးနွေးနေတယ်လို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ်
အကျမတို့ဘက်ကိုတရုတ်အစိုးရကစာပို့ထားတာမှန်ပါတယ်ဒီစာနဲ့ပတ်သက်ပြီးတော့မှအကျမတို့ဒီဘိုကော်မတီကဆွေးနွေးနေပါတယ်လက်ရှိပါတော့ဘာမှတုံ့ပြန်ချင်တော့ကျမတို့မရှိသေးပါဘူ
း TNL နဲ့အတူညီနောင်မဟာမိတ်အဖွဲ့မှပါဝင်တဲ့တခြားအဖွဲ့အစည်းတွေကိုတရုတ်ဘက်ကအလားတူအကြောင်းကြားတာမျိုးရှိမရှိကိုတော့မသိရကြောင်းလည်းဆက်ပြောပါတယ်
ဟုတ်ကဲ့လက်ရှိကျမတို့ဟာတိရကကျမတို့ဘက်ကိုပြေပို့တာဖြစ်တယ်တခြားဘက်တို့ပြေပို့ခြင်းကိုတော့ကျမပြောနိုင်ချင်တော့မရှိသေးပါဘူ
းလောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးကြာသပတေးနေ့ကတော့စစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့ပါတယ်
ဒီတရက်နေ့အတွင်းမှာတော့နောက်ချိုမှာတော့တိုက်ပွဲတွေပြင်းထန်နေတယ်အထက်တွေကစစ်ကောင်စီရဲ့တောင်ခံအမြတ်တပ်စခန်းမှာအဲ့ဒါတွေဖြစ်ပေါ်နေပါတယ်ပြီးခဲ့တဲ့ဒီ26ရက်နေ့တုန်းကကျွန်တော်တို့တောင်ခံမှရှိတဲ့စစ်ကောင်စီရဲ့ဒီ406 206တပ်စခန်းကိုတော့ကျွန်တော်တို့အပြည့်အစုံပြောင်းနေဖြစ်ပြီးဖြစ်ပါတယ်တောင်ခံမှလက်ရှိမှာတော့ဒီနှစ်ခုပဲကျန်မှဖြစ်ပါတယ်ပေါ့နော်ဒီအမြောက်တက်902နဲ့ဒီအမြောက်တက်905တပ်စခန်းဖြစ်ပါတယ
်ဒီကနေ့ညနေပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စီရေးလေးလာသုံးသက်သူတွေကတော့နောင်ချိုမြို့နယ်တောင်ခမ်းမှာရှိတဲ့အမြောက်တပ်စခန်းတွေဟာပြည်ဦးလေးမြို့ရဲ့လုံခြုံရေးအတွက်အရေးပါပြီး D ဒီစခန်းတွေကိုလက်လွတ်လိုက်ရရင်စစ်ကောင်စီဘက်ကပြည်ဦးလွင်ကိုထိန်းချုပ်ဖို့ခက်ခဲနိုင်သလိုရှမ်းပြည်နယ်တောင်ပိုင်းအထိစစ်တပ်ကိုချိန်းချောက်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။တစ်ချိန်တည်းမှာပဲကချင်းပြည်နယ်ဗမော်မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေပြင်းထန်နေသလိုတရုတ်အထူးကိုယ်စားလှယ်တင်ရှိဂျွန်းနဲ့ KIA စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂန်ရှောင်တို့ဒီလ28ရက်နေ့ကတရုတ်နိုင်ငံထဲမှာတွေ့ဆုံတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တရုတ်အထူးကိုယ်စားလှယ်နဲ့ KIA စီဦးစီးချုပ်တွေ့ဆုံတာနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။တွားတူတယ်ဆိုတာကတော့ကြားပါတယ်။ဒါပေမဲ့ဗာကိစ္စနဲ့တွားတူတယ်လားဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာသဘောတူမြင်ချက်ပြထားတဲ့အကြောင်းအရာတော့ဘာမှမကြားဘူး။ကျွန်တော်တို့ဌာနချုပ်ပဲကိုပြန်လာပြီလားပေါ့နော်ပြန်မြောက်လာပြီလားအဲ့ဒါလည်းမကြားသေးရသေးပါဘူ
း။ဒီတွဲဆုံမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့ညွှန်ကြားထားတာမရှိသေးကြောင်းလည်းပြောပါတယ်။ဂျာတာရီနေကတော့ဗမော်နဲ့မိုးမောက်ကြားက9မိုင်နဲ့6မိုင်အကြားမှာစစ်ကောင်စီတပ်ကမြေပြင်ကထိုးစစ်ဆင်တာရှိသလိုလေကြောင်း drone လက်နက်ကြီးစတာတွေနဲ့တနေကုန်ပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ပိုင်းကပဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကနေပြည်တော်မှာမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုကာကွယ်ဖို့ပြောကြားခဲ့ပါတယ်ခင်ဗျာ။
ဒါကတော့တရားလမ်းလေးကိုတိုက်ပွဲတွေမရက်ဘူးဆိုရင်အရေးယူဆောင်ရွက်မယ်ဆိုပြီးတရုတ်ဘက်ကနေစာပေးပို့တိုက်တွန်းတဲ့သတင်းကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တန်တွဲ၊ဂွားနယ်၊မောင်တော်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တပ်တို့ကြားမှာတိုက်ပွဲတွေကတစ်နေ့ထက်တစ်နေ့ပိုပြီးတော့မှပြင်းထန်လာနေတယ်လို့ AA ကပြောပါတယ်။မောင်တော်ဘက်မှာတော့ဓာတ်ရုအစိမ့်ဝေပါတဲ့ဘုံတွေကိုဒီအပိုင်းမှာစစ်ကောင်စီဘက်ကအုံပြူတိုက်ခိုက်နေပါတယ်လို့အေဘက်ကဆွဆွဲပြောဆိုပါတယ်။ရခိုင်စီရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်
။ရခိုင်ပြည်နယ်တောင်ပိုင်းကတန်လွဲမြို့နယ်နဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပိုပြင်းထန်လာနေသလိုနှစ်ဖက်အကြမ်းဆုံးနေများနေပါတယ်။တနင်္ဂနွေမျိုးနယ်မှာတော့စစ်ကောင်စီရဲ့တခုတည်းသောလက်ကျန်တပ်စခန်းဖြစ်တဲ့မောင်ရွှေလေးရဲတပ်စခန်းကိုအေအေဘက်ကအပြင်းထန်ထိုးစစ်ဆင်နေတဲ့ဖြစ်သလိုစစ်ကောင်စီဘက်ကလည်းရေတပ်လေတပ်တွေကိုအသုံးပြုပြီးတော့အပြင်းထန်ခုခံနေတယ်လို့အေအေပြောခွင့်ရခိုင်သူခါက VOA ကိုပြောပါတယ်
။တန်တွင်းမျိုးနယ်နဲ့ဒီကွာမျိုးနယ်ထဲကနေရာတချို့မှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်ဗျ။ဟိုတန်တွင်းမျိုးနယ်ထဲမှာဒီနောက်ဆုံးကြံတဲ့ဒီမောင်ရွှေလေးနောက်ဒီကွင်းဝိုင်းရေဓာတ်စခန်းတွေတဝိုက်မှာဒီတိုက်ပွဲတွေကတော့ဆက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်။အာဒီကစင်းကလျားနဲ့ဒီဆုတ်ခွာထပ်ပြေးနေတဲ့ရန်သူတွေကိုအာကျွန်တော်တို့ကဒီလိုက်လံပြီးတော့ဒီဖမ်းဆီးနေရတာတွေရှိတယ်။ဟိုတချို့အာဒီထပ်ပြေးနေတဲ့ရန်သူတွေကလည်းပဲသူတို့ရောက်တဲ့နေရာကနေပြီးတော့ဒါခုခံနေတဲ့ဟာတွေရှိတယ်။
ပေါင်းတော်မျိုးနယ်မှာတော့နေရာအများစုကိုအေအေဘက်ကတင်ထားနိုင်တယ်ဆိုပေမဲ့မြို့ထဲမှာစစ်ကောင်စီကတရားခံဖြစ်ရပ်သားတွေကိုဖမ်းဆီးထားတာကြောင့်အပိသက်တင်နိုင်ဖို့အခက်တွေ့နေတာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေနဲ့အတူတွဲတိုက်နေတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကိုသတိထားကင်တွဲရှင်းလင်းနေရတယ်လို့အေအေဘက်ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်မှရှိတဲ့ဒုက္ခသည်စခန်းတွေကိုအသုံးချပြီးလက်နက်အင်အားလူအင်အားဖြစ်တင်တာတွေလည်းလုပ်နေတယ်လို့လည်းအေအေပြောခွင့်ရခိုင်သူခါကပြောပါတယ်။
မောင်တို့မျိုးသိန်းတိုက်ပွဲအခုလိုမျိုးဒီကြမ်းကြံနေရတဲ့အဓိကအချက်တွေထဲကဒါတစ်ခုကတော့မွတ်စလင်ဘာသာရေးအစွမ်းရောက်အဖွဲ့အစည်းတွေဖြစ်တဲ့ဒီအာဆာတို့ ARA တို့เนาะနောက်ပြီးလို့ရှိရင်ဒီ RSO တို့ကဒီဘင်္ဂလားဒေ့ရှ်ဘက်ကမှရှိတဲ့ဒီဒုက္ခသည်စခန်းတွေကိုသူတို့ရဲ့ဒီနောက်တန်းဌာနချုပ်အဖြစ်အသုံးချပြီးတော့မှဒီလူအင်အားဖြစ်တင်တာတွေပြီးလို့ရှိရင်ဒီတခြားဥစ္စာပေါ့နော်ဒီ logistic ထောက်ပံ့တာတွေကိုအဲ့ဒီကနေပြီးတော့တောက်လျှောက်လုပ်နေတဲ့အတွက်ကြောင့်မို့လို့ဟိုအကြံဖဲစစ်ကောင်စီကသူတို့ဒီအသက်ဆက်နေနိုင်တဲ့သဘောရှိတယ
်စစ်တပ်ဘက်ကမောင်းနှမြို့ပြင်မှာရှိတဲ့နာခခငါးစခန်းဘက်ကိုဆုတ်ခွာသွားကြပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေအပြင်ဓာတ်ရုအစိမ့်ငွေပါတဲ့ဘုံတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ဒီနေ့ညနေပိုင်းအေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဘယ်လိုစစ်ဆေးပြီးပြောသလဲဆိုတာထုတ်ပြန်ချက်မှာပြောမထသလို VOA အနေနဲ့သိကြအတိမပြုနိုင်သေးပါဘူးအာရခတက်တော့အေအေအနေနဲ့တန်လွဲဂွားနဲ့မောင်းနှောမျိုးနယ်တွေကိုတင်ပိုက်နိုင်ဖို့အပြင်းထန်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်အောင်အန်းစစ်တွေမျိုးနယ်တွေကိုတင်နိုင်ဖို့ဝိုင်းဝန်းပိတ်ဆို့ပြီးတော့စီရေးပြင်ဆင်ထားပါတယ်အဲ့ဒီပိတ်ဆို့ထားတဲ့မျိုးနယ်တွေထဲကစစ်တွေမျိုးနယ်မှာတော့
ကျွန်တော်တို့ညနေပိုင်းကမြို့ပြင်ဘက်ကြေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုအေဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့စည်ရင်းဤဆက်သူတူကပြောပါတယ်။အဲ့မင်းညာနှစ်ဆက်ကိုရနေပေါ့အဲ့ညာနေ၃နာရီခွဲ၃နာရီခွဲဝန်းကျင်လောက်မှာအဲ့စစ်တွေချင်းမြန်တန်းကနေပြီးအဲ့ကောင်တွေကမန်းလှရခိုင်ဟိုတို့မလောင်အဲ့အဲ့ယူပါဖ sejong la la ti lo cha phya ni bien tai da ai te pwe ga lo ne ne pyan khe de pyan khe bien sit kong si ba ga cha su nya do de kon lo da ai te pwe phin ni dong ma tu lo di sit twe nyin ma yet tha de di tu lo ya tai khai yo sai le yan de ga ai man la ti ywa phe de ko tu lo wa ni bien le ne ji pye ku de pe dai le
mne ga tai pwe phit ba ga de sit twe myu ne min la chi ywa ne sat sat de chi ywa ri ko Sikong si Yedaka, Lenaji, and Samabia, Dikani Raja, Didagandi, Beluago, Trapi Nijara, Lepibare. The Hambinema Sikong Sine, Araka Teto, Eja Taibori, Dowsha, Pientanida, Guso, and Kola, Shilabi, Pizalu, Yakai Miaobanga, Mune, Shikune, Yakai Taumanga, Yamme Mune, Rugu, E Baga, Timbai, Tencho Tower, Kamia.
Tagaro, Yakambine Rega, see, Pribuka, Nelson, Cheney, Koyan, I didn't be a big air up Chibarishi, Sabiro, Mumbine, and Nanguin, Buhasakan, Taina Ye, Napa type web, Yentani, Cheney, Gudimbia, Bejamare, Mumbine, Tan Puzia, Mune, Piaton, Lansu, Waimaro, Sikong, see, Dane, KLA, Pidia, Bubon, Tadu, Jama, type web, Adroli, Pientani Bare, Sikong, see, Daye, and Nanguin, Buhasakan, Uyabu, Josani, the Dita Buema, Sitapagani, Lizangani, Taikai Nibare, Lubuon, Tadiga, Jobiabare,
တိုက်ပွဲကြောင့်အနီးအနားကကြေးရွာတွေလည်းအတော်လေးထိခိုက်ခဲ့ရပါတယ်ဒီကြောင့် Sakula Alkanta Yini Pichare Kamaya Nashito Kamaya Nashikonune Taipwe Pikerama Sitapaka Lijanga Niba Taikare Sobi Pubong Tapwe Baka Piovare Di Taipwe Dwin Sikonzi Baka Acha Soni Shire Sobi ABS De Tayente Tayemu Yevo Tailing of View Ego Piovare
Nawe you are saying it. Saying it. ဒီလိုပြည်ကနေဒီမှာဟိုနေနမရဘူးအခုလောတပတ်ကျော်ရှိပြီစတားတော်မှာတော့အာအများကြီးပြည်တော်တော့ဟိုတစ်ဆယ်ဒီပါလို့ရှိမှာပေါ့ဟိုတရားတော့အများကြီးရပါတယ်ဒါသူတို့ဒီနေ့ဒါတော့ဟိုအဘတ်ပတ်ပြန်လာပြီးတော့ဒါအမြဲတစ်တိုင်လာပြင်တော့ဒါနည်းနည်းပြင်တော့ဟိုနေသူတို့လူတွေသူတို့ကြံကြေထုတ်ရတော့နောက်မှကျွန်တော်နေနေချင်း
KNLA PDF Pubon Tati Bekaro, Tika Daya Yadu, the Chu Shide Lule, Tuga, Piovare, Down You Sit Down, Dona Sit Down Sare, KNLA PDF Pubon Tati Ne Pite Taipuema, Lenner Sumbi, Sita Beka, Trapi Dadu Lule, Shide Lule, Piovare. ပတ်ကြီးနဲ့ဣရာရီရီပြပြမတမ်းတော့သွားသားတဲ့တရင်ပို့လို့ဖမ်းကြတယ်။စစ်တပ်ဘက်ကလေကြောင်းပစ်ကိုယူပြီးသူတို့စစ်သားတွေကိုပြန်လဲကယ်ထုတ်သွားတာကြီးလည်းရှိတယ်လို့လည်းပြောပါတယ်။ဖျားသုံးစုဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အနန်းကွင်းပြူဟာစခန်းသားမှာတိုက်ပွဲတွေပြင်းထန်နေတာသတင်းတပတ်ကျော်ရှိနေပြီးအနားမှာရှိတဲ့အနန်းကွင်းကျေးရွာ လူရှမ်းကျေးရွာတွေအတော်ကိုထိခိုက်ပျက်စီးခဲ့တယ်လို့လည်းဒေသရင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကေအန်ယူတပ်မှ၆တပ်တွေရှိရာမြဝတီခရိုင်နယ်ကဆွေတော်ကုန်းအမြောက်တပ်ရင်းကိုလည်းကေအန်အယ်ပီဒီရဲ့ပူးပေါင်းတပ်တွေကဒီတစ်ပတ်အတွင်းပိတ်ဆို့တိုက်ခိုက်နေတဲ့အတွက်မြဝတီခရိုင်အတွင်းမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနေ့စဉ်ကြုံနေကြရပါတယ်ရှင်။
တာကတော့မွန်ပြည်နယ်တန်ဖြူစရက်ဖျားသုံးစုလမ်းပိုင်းမှာရှိတဲ့အနန်းကွင်းပြူဟာစခန်းကိုသိမ်းနိုင်ရေးကေအယ်အယ်နဲ့ပီဒီအက်ပူးပေါင်းတပ်တွေစူးစမ်းနေတဲ့အချိန်မှာစစ်ကောင်စီတပ်နဲ့ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာလာမယ့်စက်တင်ဘာလ၁ရက်နေ့ က်စတူပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ စစ်ကောင်စီရဲ့လျှက်စစ်စွမ်းဝင်ကြီးဌာနဒီကနေ့ထုတ်ပြန်ချက်အရဆိုရင်လက်ရှိနှုံထားတဲ့အိမ်သုံးအမျိုးအစားမှာရောလုပ်ငန်းသုံးအမျိုးအစားမှာပါနှစ်မျိုးစလုံး200ကျော်တက်သွားတော့မှာဖြစ်ပါတယ်။နိုင်ငံတော်ဝန်မှာကုန်စည်နှုန်းတွေအစမတန်ကြီးမားနေတဲ့အချိန်မှာအခုလိုမျိုးလျှက်စစ်မီတာကတွေဈေးတက်တော့မှာဖြစ်တဲ့အတွက်အခြေခံလူတန်းစားတွေရဲ့စာဝတ်နေရေးကပိုပြီးတော့ခက်ခဲလာမှာကိုလည်းပြ
ကြီးဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။ထုတ်ပြန်ချက်အရအိမ်သုံးအမျိုးအစားဓာတ်အားသုံးသူတွေအနေနဲ့ယူနစ်နေရာအောက်ဆိုရင်လက်ရှိပေးနေရတဲ့ဈေးနှုန်းတွေနဲ့တိတ်မကွာလာပေမဲ့လို့ယူနစ်နေရာအထက်ဆိုရင်တော့ကျပ်300ပေးကြမှာဖြစ်ပါတယ်။လက်ရှိနှုန်းကယူနစ်နေရာအထက်ကို125ကျပ်ဖြစ်တာမို့နှစ်ဆကျော်တက်သွားတော့မှာပါ။အိမ်သုံးမဟုတ်တဲ့လုပ်ငန်းသုံးအမျိုးအစားဆိုရင်လည်းယူနစ်2000အောက်ဆိုရင်နှစ်ဆနီးပါးတက်သွားမှာဖြစ်တယ်လို့ယူနစ်2000အထက်ဆိုရင်တော့နှစ်ဆကျော်တက်သွားမှာပါ။အရင်ကယူနစ်2000အထက်အများဆုံးဈေးနှုန်းက780တာဖြစ်ပေမဲ့အခုယူနစ်2000အထက်ဆိုရင်900ကျပ်ပေးကြတော့မှာဖြစ်ပါတယ်။လက်စစ်တအားပေးစက်ယုံကြီးတွေနဲ့ဒါအလိုင်းကြီးတွေအဆင့်မြင့်တင်ဖို့တိုးချက်တည်ဆောက်ဖို့နဲ့ပြည်ပြင်ထိန်းသိမ်းစည်းတွေကြီးလာတာနဲ့ပြည်သူတွေကိုတည်ငြိမ်တဲ့လျှက်စစ်တပ်အားပုံမထုတ်လုပ်ဖြန့်ဖြူးပေးနိုင်မှုဆောင်ရွက်တဲ့နေရာမှာလည်းစည်ရွေမြားလာတာကြောင့်တရခနှုံတွေကိုပြင်ဆင်သတ်မှတ်ရတာဖြစ်တယ်လို့ဖော်ပြပါရယ်။မီတာကားတွေစည်းတွက်သွားတာနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တူကအခုလိုပြောပါရယ်
။မီတာကတိုးပေါက်လာရင်ဖြင်းမကြီးတာတော့မတည်ဘူးကြီး။ပိုတော့မှမတည်တော့တာပေါ့တတိယလေး။ကြီးရတယ်ပုံမှန်မမှန်အောင်လာနေလာတယ်မလာနေမလာဘူး။လာရင်လာရင်ဒီခဏလေးနဲ့ပြက်စီနဲ့ပြက်သွားအောင်အဲ့တော့ပို့ပြီးတော့အခုလိုတိုးပေါက်တာနဲ့အဲ့လိုမျိုးဖြစ်တာနဲ့ဆိုတော့ပို့ပြီးတော့ဒုက္ခတွေရောက်တာပေါ့အရှင်ကြီး
ကုန်စည်နှုန်းတွေကြီးမြင့်နေချိန်မှာမီတာကားတွေဈေးတက်တော့မှာမို့လျှက်စင်ပြီးသုံးဆွဲမှုကိုပို့ပြီးတော့ခြွေတာရတော့မယ်လို့ရန်ကုန်မြို့ကန်တူကပြောပါတယ
်မီတာကားတွေပို့ပြီးတော့တိုးပေါက်တယ်ဆိုရင်တော့ဘလို့အပ်တဲ့မီးတွေမဖွင့်ဘူးပေါ့နော်ဒီလက်တိတာတို့မှာအချိန်လုံးမဖွင့်တော့ခဏတပြုံပဲဘလို့အပ်တဲ့ဟာတော့မတုံးမဖွင့်တော့မတုံးကြတော့ဘူးပေါ့စီနေရမှာပေါ့ငယ်ငယ်အချိန်လုံးကြီးတော့အရင်လိုတုံးလို့မရတော့အရှင်မလေးကအကောင်လေးနှောင်းနေရတယ်မတရားကြီးမြင့်တယ်နေတယ်မနဲ့ဝယ်တဲ့ဈေးနဲ့မျက်နှာကောက်ဝယ်တဲ့ဈေးရောက်မှမတူတော့ဘူးပုံပြီးတော့ကြက်တဲလာတယ်ဒုက္ခတွေရောက်လာတယ်ဒီရတဲ့အဆန်နေနဲ့ရတဲ့လာစားတွေနဲ့အဆင်မပြေကြတော့ဘူးသူ့လိုမိသားစုတွေကဖြတ်တိုးမှဆိုရင်တော့အတေကျအနေကျမြမကြီးမှဒီလာဖြစ်တာကကိုယ်ရဲ့မကောင်းတဲ့ကံပေါ့
ဆင်းနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောင်စာစင်ရဲ့ကုန်စည်နှုန်းတွေအစမတန်မြင့်မားလာပြီးအခြေခံလူတန်းစားအများစုကစားဝတ်နေရေးအခက်အခဲနဲ့ဆင်းရဲဒုက္ခမျိုးစုံရင်ဆိုင်ကြုံတွေ့နေကြရတာပါ။ပဲခူးဒေသခံတို့ကလက်ရှိဝင်ငွေနဲ့စားဝတ်နေရေးလောင်ကအောင်ရုန်းကန်နေရပြီးမိသားကပါတိုးကောက်လာမယ်ဆိုရင်အခက်အခဲကစိုးတဲ့ဆိုးလာဖို့သာရှိတယ်လို့ပြောပါတယ
်။အခုခက်ခဲနေတဲ့အချိန်မှာပုံစိုးတဲ့ဆိုးလာတာပေါ့နော်။ပုံမှန်ဆိုရင်အိမ်မှာပုံမှန်မိသားကဆိုရင်ဘာမှမတော့ဘူးနော်။ဒီရေမောင်းတာလေးတစ်ခုနဲ့အိမ်မှာရေရွှေဖွင့်တာအဲကွန်တလုံးမှမတူဘူး။အားတလောက်3000 6000လောက် 4000 လောက်ကျတယ်။အခုတော့နှစ်ဆ3000တလောက်တစ်သိန်းကျော်လေး။ဆွေရုံဝင်တဲ့နေပုံအောင်တွက်ကြည့်ပြီးတလလုံးမှ2သိန်းရတာ။ဒီမီတာကားနဲ့သမင်းဘလူးစားမယ်။သွားပြန်ကားခါနဲ့။အဲ့တော့အပြင်ပြည်သူစီကျတော့ကြားလိုက်ကြားလိုက်အခက်ကြီးကစိုးတဲ့စိုးတဲ့စိုးတဲ့စိုးနေရပဲ။ဘူရောင်လူကဆန်ကျတော့နှမမနှမဘွားဖြစ်နေ။ဘယ်အရာဝမှဘွားမဖြစ်တဲ့ဘဝဖြစ်နေ
။မြမတနေငယ်လုံးမှာအလက်ကြမိပေးစနစ်နဲ့ပေးနေတဲ့လျှက်စင်မီးတွေအရင်ကကျပိုးပြီးပြက်နေတဲ့အချိန်မှာမိတာကားတွေတူးပေးရတော့မှမို့မီးပုံမှန်လာဖို့မျှော်လင့်တယ်လို့ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
။ဒါကတော့မြန်မာနိုင်ငံတဝက်မှာစက်တင်ဘာလ၁ရက်နေ့ကနေစပြီးတော့လျှက်စင်မီးတာကားတွေနှစ်ဆတုံပြီးတော့ကောက်ခံတော့မယ့်အကြောင်းသတင်းမခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးသတင်းနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရှင်တွေအနေနဲ့တော့ View Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိ32kHz 9303ညနဲ့9383ည52kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလှိုင်းလံမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ11:00အထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ဗ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေညချမ်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါတုတ္တဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ရှင်တန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခတဲ့အမျိုးသမီးတွေအကြောင်းကိုတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းအိန္ဒိချင်းအိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်ပေါင်း 5,000 ဝန်းကျင်တိုးလာနေတာမှာတော့အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အမျိုးသမီးလားစင်သုံးပစ္စည်းနောက်ပြီးတော့တကူရေးတန်ရှင်ရေးကာကွယ်ဆေးနဲ့ကျန်းမာရေးပြည်သူဆောင်ရှားမှုဆိုင်ရာအထောက်ပံ့တွေအရေးတကြီးလိုအပ်နေပါတယ်လို့အဲ့ဒီဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာပြီးအစီရင်ခံစာပြုစုခဲ့တဲ့ချင်းသူသေးသည့်အမျိုးသမီးတွေက VOA ကိုပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းဒုက္ခသည်စခန်းတွေအထိသွားရောက်ခဲ့တဲ့ချင်းအမျိုးသမီးအက်စတာပါနဲ့အဘိရှာဂျာတို့ကိုမက်ခင်ဖြူထွေးက VOA Studio မှာမေးမြန်းပြီးတော့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာကိုထပ်ဆင်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
မင်္ဂလာပါရှင် VOA အမျိုးသမီးကဏ္ဍကနေချုပ်ဆိုပါတယ်ဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့အဲချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်သူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ဘယ်ရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျွန်မကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah, sure. Thank you for having us.
ကျမတို့ကိုဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမနာမည်က Esther Pa ပါ။
Thank you for having us. My name
ကျမကတော့ Abisha Cha ပါ
။နမ်တမောပါ။မင်္ဂလာပါရှင်။ So basically
ဟုတ်ကဲ့ပါရှင်။ Esther နဲ့ Abisha အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလူဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုတွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိထားပါတယ်။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေသနအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင်။
So we were contacted by the Chin Association of Maryland director Bu Zautamhong and
he was the one who Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ director ပူးစုသုံးမုံကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုတော့ဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားတာပါလဲ။ဘာကြောင့်လို့ထင်လဲရှင့်
We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လဲကျမရေပိုင်းပါဝင်လှုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ်။
So
ဒီလိုတွားရောက်ပြီးတော့သူတည်သနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
့် So there was a lot of issue that is going on within like the women refugee community themselves
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လူအပ်ချက်တွေကတော့အများကြီးပဲပေါ့ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့တော်တော်သူတို့မှာငွေမရှိကြဘူးငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းရေးဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြားနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တောင်သူတို့မတက်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နည်းအောင်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
ခမန်းကြီးဒုက္ခသည်ဥယေက 9,000 ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာအမအများစုကအမျိုးသမီးနဲ့ကလေးငယ်တွေပေါ့
any significance finding about
the so အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတွေ့ရှိချက်ဘာတွေရှိပါလဲအရေးကြီးသူတို့အတွက်လိုအပ်ချက်ဘာတွေရှိမလဲရှင့်
Just as we mentioned recently, they don't have pad.
Susoka Pila to the way or not, Mutamila in the Bissi Mishijau, the Kui Tanshi, Tongsang Bissi Mishibu, Sabia Kansho Igani, a drink and engineer, Baumi, so they more do a cheriga, Luania Bono.
I also heard that they are.
Akuna by Doka de Sakanima, Covindari Pumiala Nibido, through Jama is South Shafu Miyabu, Sura Mule, Chmarudi, Doka de Rita, Nibido Pienta, Rari Shibare, Elu Lurineo, Tripe Kevadila.
Some of the camps that we visited to will have around 10 to 15 pregnant women.
Hobare, Jamaru Dwagere Doka de Scanima, Covind de Riga, Sakanda Kuma, and Nezo Sayogani, Sangayauti Shibare. သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။ဒီဆက်ရာဒေသတရစီကနေပါအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝင်တဲ့မမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကအစကျက်တဲလာပါတယ်။အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတက်နေရာမရှိတာမျိုးတွေပါ။
အမနာလေတာကဒီမီဇိုရမ်အစိုးရကဒုက္ခသည်တွေကိုကူညီပတ်ပိုးပေးနေတာရှိတယ်။
So Mizoram welcomed them as a brothers and sister. They share everything that they have with them.
ဟုတ်ပါတယ်မီဇိုရမ်ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုအညီကောင်မောင်မားတွေလိုမျိုးပဲကြိုးစားကြတယ်သူတို့မှာရှိရအောင်လဲမျှဝေတုံးဆွေးပြီးကြတယ်ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကိုနှိုက်ကိုကရုံးကန်နေရတာလေ
ပိုးဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထက်တောင်ပိုများနေတယ်အဲ့လိုနေရာတွေမှာဆိုရင်စားနပ်ရိက္ခာနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရောဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရနေနဲ့ဒုက္ခသည်တွေကိုကူညီပေးဖို့ကအလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင်
It is very important because only is through the funding that this reef is able to
ဆိုတော့အခုလိုအချိန်မှာဗဟုအစိုးရရောနိုင်ငံတကာအတိုင်းအဝန်ရောအကူအညီတွေပတ်ပေါင်းစုံကလိုအပ်ပါတယ်ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
And also we hope that this report can bring a recommendation to our governments, the NGOs.
ဒါပြင်အစည်းအဝေခန်းစားကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းအဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်အားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations
to the international community, to the host country, and of course.
So there is a lack of vaccinations in camp, so we would advocate, we want
to ဒုက္ခသည်တွေအတွက်လိုအပ်နေတဲ့ကာကွယ်ဆေးမရတာတွေရှိနေတယ် ဆိုတော့ဒီကမ္ဘာတဝန်းကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံကစီဒီအမ်ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာအတိုင်းအဝန်ကနေပြီးတော့ဝိုင်းဝန်းကူညီပေးစီချင်ပါတယ်
So what would be the next step? Are you guys going to follow up on that?
Okay, ba aku chei ma da dukkha dai ri shi de niya de ko ku ran twa ya pi lo le la tu de tana le lou khe pi bi. A sin khan sa le thauk pyan pi lo da di nang ngar ga mi da su. Nang ngar ga Taiwan ni ko le di pyan le tin pya ra ri lou ni de so ye kha cha ro. Da ri pi twa lo shin ye naw ta sin a ni ne yo ba ri set lou twa au ma le shin.
Yes, we will continue to advocate for this and also expand our research. The Gene Association of Maryland came.
ဒုက္ခတွေလိုအပ်တဲ့အကူအညီတွေရအောင်စီယုံလှုပ်ဆောင်တာတွေကျမတို့ဆက်လုပ်သွားပါပါ။တစ်ချိန်တည်းမှာလည်းနောက်ထပ်လေ့လာစမ်းစစ်တင်ပြတာတွေတိုးချက်လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM ကအနေနဲ့အခုကျမတို့တွားခဲ့လုပ်ခဲ့တဲ့လိုမျိုးနောက်ထပ်လေ့လာသုတေသနလုပ်သူတွေအလုပ်တွေကိုလာမဲ့လာပိုင်းတွေအတွေ့နေဆက်ကိုထပ်မံဆင်လွတ်တာသူတွေတနာတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview ကျေးဇူးအများကြီးတင်ပါတယ်ကုလိုဗီယိုစတူဒီယိုထိတ်လာပြီးတော့မြို့သမီးကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဒါကတော့ချင်းဒုက္ခတဲ့အမျိုးသမီးတွေစီကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာခဲ့တဲ့ချင်းသူတေတီတွေကို VOA မြန်မာပိုင်းကမက်ခင်ဖြူထွေးကစတူဒီယိုမှာကိုယ်တိုင်တွေ့ဆုံပြီးတော့မေးမြန်းခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့တူတာဆောင်တဲ့ American Queen အစည်းအဝေးကိုတင်ဆက်ပေးကြပါရစေ။အရှိတောင်အာရှဒေတာတွေလူငယ်တွေရဲ့ခေါင်းဆောင်မှုအရေးအတွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်တွေအချင်းချင်းကြားကွန်ရက်ဖွဲ့ပြီးတော့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့ American အစိုးရက WISELY အစည်းအဝေးကို2023ခုနှစ်မှာစတင်ခဲ့ပြီးတော့အဲ့ဒီအစည်းအဝေးမှာပါဝင်ခဲ့တဲ့စွန်ဦးတီထွင်သူတဦးဖြစ်တဲ့မအေးမြမြဖူးကိုကိုအောင်ကဗီဒီယိုစတူဒီယိုမှာတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုရှုစားနာဆင်ပါရှင
်မင်္ဂလာပါမြမြဖူးအခုလို VOA ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ WISELY ဆိုတဲ့program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ WISELY program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရအောင
်ဟုတ်ကဲ့WISELY program ကတော့ဒီလူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးကြည့်ပါလေဆိုလို့ရှိရင် team 3ခုပါတယ်ပေါ့နော် team 3ခုမှာဆိုလို့ရှိရင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးအဲ့ဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရှိရင်ဒီ US မှာငါးဘက်သားပေါ့နော်exchange student အနေနဲ့စတင်ခွင့်ရရဲ့ပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကန်ကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်မင်းကြီးဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စေချင်တဲ့ပုံစံမျိုးအနေနဲ့တို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီသူက team form မူတည်ပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental လို့ပါလို့ဆိုရှင် environmental နဲ့Victor ဆိုရှင် University of Nebraska ကိုနောက်ပြီး Hawaii မှာတော့သင်ရမျိုးရှိတယ်။ညီမတို့ညီမတို့ဒီ Social Entrepreneurship နဲ့ Economic Development တင်းကကြတော့အကြောင်းနှစ်ကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာသင်ခဲ့ရတယ်ပေါ့။ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့အကြောင်းသားလိုမျိုးကိုစတင်လို့ရတဲ့အပြင်မှာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးကိုအလိုမျိုးသင်ပြရမျိုးပေါ့နော်၃ဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အလိုမျိုးဒီတခြား University တွေနဲ့ဒီ unit အထပ်ရောညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအလိုမျိုးသွားအမျိုးရှိပါရဲ့
ဆိုတော့အဲ့မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့စစပြောလို့တင်းမော်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic solution နဲ့ civic နဲ့ပတ်သက်တဲ့ဟာမျိုးသင်ရတယ်လို့မျိုးညီမတို့ solution ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်မလို့ဒီ business နဲ့ပတ်သက်တဲ့ဟာမျိုးတွေသူညီမတို့ solution ရေးဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိရဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရနေတော့ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီအမေရိကန်မှာဆိုလို့ရှင်ဆင်မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေ့လာလို့ရရပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Saudi Station မှာကရှိကြရဲ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့ဆီမှာလေ့လာခဲ့ရတဲ့ပုံစံမျိုးတွေကအများသောအဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလေ့လာရရပေါ့เนาะပြီးတော့လဲဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဘာလို့ဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာရော social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုတဲ့ဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရဲပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်လဲ implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမြတ်ဖူးက wisely မှာအရွေးခံရတယ်ဆိုတော့ကိုကဒီစုတီထွန်းဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါကိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဘာတွေလုပ်ခဲ့တာပါလဲ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club story ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade traditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီရွှေချီထိုးပန်းစဲမျိုးဒါမျိုးတွေကိုတက်နိုင်သလားဟိုအလွတ်လဲကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြတော့ဒီလက်မှုပညာရွှေချီထိုးတွေပါရဆိုလို့ရှိရင်တင်ရတာကအချိန်တော်တစ်ခုပေးရရဲပြီးတော့ဒါကိုထိန်းသိမ်းဆောက်ရှောက်ဖို့ဆိုလို့ရှိရင်လည်းအကောင်ဆုံးက business engineering ဒါယူသွားနေကြရဲ့ခါမှာဒီဟာကိုတင်ဖို့အတွက်ကိုရောထိန်းသိမ်းဖို့အတွက်ရောဟိုဟိုအချိန်မပေးနိုင်ကြအောင်ပေါ့နော်ဆိုတော့ညီမအနေနဲ့ကကြတော့ဒါယူနှစ်နာရီ workshop အနည်းနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေတင်ပြရမျိုးတွေလုပ်တယ်။နောက်တစ်ဖက်မှာကျတော့လေဒီပြည်တွင်းမှာရှိရဲ့ဒီartisans တွေ artist တွေ project တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကျတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလောက်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ចောင်းသားရင်းနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကလို master student master degree ခြံထားရဲ့ student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့ ਨੇ ဒီ activities တွေလုပ်တဲ့အခါ volunteer တွေလုပ်တဲ့အခါကြာလို့ရှိရှင်ဒီအဲ့ရចောင်းသားရင်းနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုးတော့
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားပြည်တွေရောက်သေးတယ်ဟုတ
်ဆိုတော့အဲ့ဒီ programmer ကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြတယ်သွားလေရတာကအဓိကတော့တို့ကဒီ US မှာရှိရဲ့ culture တို့ကဒီ cultural ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့ဟာမျိုးလိုက်ရရဲ့ museum တွေလေ့လာရရဲ့ hosting မှာဆိုလို့ရှိရင်လည်းဒီ hosting food bank မှာ number volunteer သွားလို့ရရဲ့ပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေတက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပေးရတဲ့ဟာမျိုးရှိရဲ့ပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲ့ပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးမကြိုင်းချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရပါဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုစုံဦးတည်ထွင်တဲ့ပတ်သက်ပြီးလာဖြစ်တဲ့အတွက်ကြောင့်သူတို့ကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရမ join လေးရတယ်ပေါ့နော်
ကောင်ဒ တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မျိုးဗီဇပြောင်းလဲမှုမြန်နဲ့မြောက်ကျောက်ယောဂအကြောင်းကိုတင်ဆက်ပေးထားပါတယ်။အာဖရိကဒေသမှာကူးစက်ပြန့်ပွားမှုဖြစ်နေတဲ့ Mpox လို့ခေါ်တဲ့မြောက်ကျောက်ရောဂါအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဩဂုတ်လလယ်တုန်းကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့ရပါတယ်။ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ကွန်ဂိုနိုင်ငံမှာတော့ဒီမြောက်ကျောက် virus ပိုးရဲ့မျိုးဗီဇပြောင်းလဲရှင်သန်မှုကထင်ထားတာထက်ပိုပြီးတော့မြန်နေတာကိုတွေ့ရပါတယ်။ပိုးမျိုးစိတ်တင်းနဲ့ပတ်သက်လို့မသိတာတွေများနေသေးတဲ့အတွက်မှန်းဆပြီးတော့ကုသနေရတယ်လို့လည်း WHO ကသိပ္ပံပညာရှင်တွေကပြောပါတယ်အပြည့်အစုံကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတောက်ခင်မျိုးသက်တင်ပြပေးထားပါတယ
်မြောက်ကျောက်ယောဂကူးစက်ဖြစ်နေမှုအခြေအနေဟာစိုးရိမ်စရာဖြစ်လာတဲ့အတွက်ဩဂတ်လ14ရက်နေ့မှာ WHO GKTedros Ghebreyesus ကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်ပန်ကြားလိုက်ပါတယ
် The detection and rapid spread of a new clade of Mpox in
Congo နိုင်ငံအရှေ့ပိုင်းမှာ Mpox မြောက်ကျောက်မျိုးစိတ်သစ်ကူးစက်ပြန့်ပွားမှုသိပ်မြန်နေတာကိုတွေ့ရပါတယ်အရင်ကကူးစက်မှုမရှိခဲ့တဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေမှာပါကူးစက်နေတာကိုတွေ့နေရပါတယ်ဒါဟာတခြားဒေသတွေကိုပါကူးစက်ပြန့်နိုင်ခြေရှိနေတာကြောင့်ဒီယောဂပြန့်နှံ့ဖြစ်ပွားမှုကိုတားဆီးဖို့နဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။ကွန်ဂိုနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ Mpox မျိုးစိတ်တဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေလေ့လာတဲ့အခါမှာဒီပိုးမျိုးစိတ်ရဲ့ပြောင်းလဲရှင်သန်မှုဟာမျှော်မှန်းထားရတဲ့သိပ်ညံနေတာတွေ့ခဲ့ရတာပါ။ဒါပေမဲ့ဒါကိုလေ့လာဖို့ပစ္စည်းကရိယာကောင်းကောင်းမရှိတဲ့အပြင်သူရေတနာအတွက်အထောက်ပံ့လဲကောင်းကောင်းမရတဲ့အတွက်မှန်ပြီပဲကုသပေးနေရတယ်လို့နီဂျာဒယ်တာတက္ကသိုလ်ဆေးရုံကကူးစက်ရောဂါအထူးကဆရာဝန်ကြီးဖြစ်တဲ့ WHO ရဲ့ Mpox အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဒီမီအိုဂိုနာကပြောပါတယ
် We are still walking blindly in Africa. We don't
have Africa မှာဒီရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်ပြီတော့ကုသနေရတဲ့သဘောပါ Mpox ရဲ့သဘာဝလက္ခဏာတွေကူးစက်နိုင်စွမ်းတွေအန္တရာယ်ရှိတဲ့အချက်တွေကိုသိဖို့လိုပေမဲ့မသိပဲဖြစ်နေပါတယ်ဒီရေးချီတာကကိုလုံနိုင်တဲ့အတိုင်းတာကိုကိုသိဖို့လိုပါတယ်။ယောဂတစ်ခုကိုတိုက်ဖြတ်ဖို့ကြိုတင်ကာကွယ်ရေးနီးစနစ်ချတဲ့နေရာမှာဖြစ်စေ၊ပုံစံဆွဲတဲ့နေရာမှာဖြစ်စေဒီယောဂအကြောင်းကိုနားလည်ထားဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ဒီယောဂကိုပိုနားလည်လာအောင်သူ့အကြောင်းသိလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လိုနေပါတယ
်။ဟုတ်ပါတယ်။ဒီ virus ပိုးနဲ့ပတ်သက်ပြီးမသိသေးတဲ့အချက်လက်တွေကသိများနေတာပါ။ဒီ virus ပိုးသက်ရောက်မှုဟာဘယ်လောက်ပြင်းထန်လဲ၊ဘယ်လိုကူးစက်တယ်ဆိုတာတွေကိုတည်တည်ချာချာမတည်သေးတဲ့အတွက်သူ့ကိုထိန်းချုပ်နိုင်မှုကြိုးစားရမှာအခက်အခဲဖြစ်နေတယ်လို့အာဖရိကဥရောပနဲ့အမေရိကန်ပြည်ထောင်စုကသိပ္ပံပညာရှင်ဒါဇင်ဝက်လောက်ကပြောကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။မြောက်ကျောင်းလိုအများသိကြတဲ့ Mpox ယောဂါဟာအာဖရိကတိုက်ကနိုင်ငံတချို့မှာ1982တွေကတည်းကလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ရပ်ဖြစ်နေရှိခဲ့ပါတယ်။ဒါပေမဲ့2022နိုင်ငံအတော်များများမှာကူးစက်ဖြစ်ပွားလာတဲ့အချိန်ထိကဘာကတိတ်ဂရုမစိုက်ပဲထားခဲ့ကြတာပါအဲ့ဒီအချိန်ကလည်းဒရွေးရှိုကကဘာကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပြီးနောက်ဆယ်လလောက်ကြာမှာတော့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့အာဖရိကဒေသမှာတော့ဒီယောဂါဖြစ်ပွားမှုကဆက်ပြီးတိုးနေစေပါအခုတော့မျိုးစိတ်တစ်ခုဖြစ်တဲ့ clade 1B ဖြစ်နေပြောင်းလဲလာပြီးကွန်ဂိုနိုင်ငံမှာအလင်းမြန်ကူးစက်ခဲ့တဲ့အပြင်အင်းနီချန်နိုင်ငံတွေကိုပါကူးစက်စေတာကြောင့်အရေးပေါ်အခြေအနေထက်ကြီးညာရတာဖြစ်ပါတယ်။ Mpox ယောဂါဖြစ်ပွားသူမှာအပြားတက်တဲ့လက္ခဏာမျိုးတွေ့ရသလိုအနာရီဖြစ်ပြီးဒီပီတဲနာရီကနေတခြားလူကိုသေစေတဲ့ယောဂါတွေပါဝင်လာတတ်တာပါ။ကွန်ဂိုမှာ clade 1အမျိုးအစားရော clade 1B အမျိုးအစားပါပြန့်နှံ့ခဲ့တာဖြစ်ပြီးလူပေါင်း 18,000 ကျော်အကူးစက်ခံရပြီးဒီနှစ်ထဲမှာပဲသေဆုံးသွားသူက655ယောက်ရှိနေတယ်လို့ WHO ကကြေညာပါတယ်။ပြီးခဲ့တဲ့လထဲမှာပဲတခြားအာဖရိက၄နိုင်ငံမှာ clade 1B ဖြစ်ပွားသူ222ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီးဆွီဒင်နဲ့ထိုင်းနိုင်ငံတွေမှာတော့တယောက်စီတွေ့ခဲ့ပါတယ်။အာဖရိကကနေဟီးသွားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်မှုမကြုံရသေးပေမဲ့ဖြစ်လာရင်ကုသဖို့ဝေဘာကြီးဆေးရုံမှာပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမြောက်ကျောက်ယောဂါဟာလင်းဆက်ဆံရကနေတဆင့်ကုနိုင်တယ်လို့2018မှာပထမဆုံးသတိပေးခဲ့သူကဒေါက်တာအိုဂိုနာဖြစ်ပါတယ်။အာဖရိကမှာမှန်ပြီးကုနေရတဲ့အချိန်မှာပဲ ဒီပေါ်ရှင်သန်ပြောင်းလဲမှုတိတ်မြန်တဲ့အတွက်စိတ်ပူစရာဖြစ်လာတယ်လို့ပြောပါတယ
် Mpox is evolving rapidly the fact that
Mpox ရဲ့ပြောင်းလဲရှင်သန်နှုန်းကတိတ်ကိုမြန်နေပါတယ် Clade 2B virus တုံးကမျိုးစိတ်သစ်ဖြစ်လာဖို့9နှစ်လောက်ကြာပြီမဲ့အခု Clade 1ကတော့မျိုးစိတ်သစ်ဖြစ်တာတိတ်မြန်ပါတယ်နောက်ထပ်ဘာမျိုးစိတ်သစ်တွေထပ်ဖြစ်လာမယ်နောက်မျိုးစိတ်သစ်တွေမှာဘာလို့ရွှေရွှေထွေထွေဖြစ်လာနိုင်မယ်ဆိုတာမှန်းလို့မရပဲဖြစ်နေပါတယ်
နိုင်ဂျီးရီးယားမှာတွေ့ရတဲ့ပိုးဟာ Clade 2B ဖြစ်ပြီးအသွင်ပြောင်းမှုအတွက်9နှစ်ကနေအထက်အချိန်ကြာခဲ့ပါတယ်။သူက2022မှာကူးစက်ပြန့်ပွားတာဖြစ်ပေမဲ့ Clade 1B ကတော့တစ်နှစ်တောင်မပြည့်ခင်မှာအလားတူကူးစက်ပြန့်ပွားတာပါ။ Mpox virus နဲ့ကြောက်ရောဂါဟာ Orthopox virus မျိုးရင်းတူဖြစ်ပါတယ်။ဒီကြောက်ရောဂါကိုလွန်ခဲ့တဲ့အနှစ်90လောက်ခရဲကကာကွယ်ဆေးထိုးပြီးအမြင့်ဖြတ်နိုင်ခဲ့ပါတယ်။အခုClade 1P ကတော့2023 September လလယ်လောက်မှာစဖြစ်လာပြီးလူတွေမှာကူးစက်တာတွေ့လာရတာပါ Mpox virus ဟာအသွင်ပြောင်းဖို့တိတ်နှေးတတ်ပေမဲ့အခုဖြစ်ပွားတဲ့မျိုးစိတ်တစ်ကတော့ပြောင်းလဲမှုမြန်ပါတယ်အရင်ကဒီရောဂါဖြစ်နေတဲ့တိရစ္ဆာန်နဲ့ထိတွေ့မှာလူကိုကူးတာဖြစ်ပြီးအမျိုးအစားက Clade 1A ပါအဆင့်ပြောင်းသွားတဲ့ Clade 1B နဲ့ 2B တို့ကတော့လိန်ဆက်ဆံရာကနေတဆင့်ကူးစက်တယ်လို့တောင်အာဖရိကကူးစက်ရောဂါအထူးကအာဖရိကဒေသကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ Mpox ရောဂါဆိုင်ရာအကြံပေးကော်မတီအကြီးအကဲ Salim Abdul Karim ကပြောပါတယ
် I'm concerned because this is now sexually
ကျွန်တော်စိတ်ပူနေတာကတော့ဒီရောဂါကလိန်ဆက်ဆံရာကနေကူးစက်တဲ့ရောဂါဖြစ်လာနေပြီးအာဖရိကမှာကဒီလိုမျိုးကူးစက်ရောဂါတွေဘလို့ပြန့်သွားနိုင်နေဆိုတာလဲတွေ့ကြရတာကြောက်မှာကျွန်တော်တို့ရဲ့တောင်အာဖရိကနိုင်ငံမှာလည်းပြန့်ပွားနိုင်ခြေရှိနေပါတယ်ဒီလိုပြတ်မသွားအောင်ကာကွယ်ဖို့အလုံးဝိုင်းဝန်းလှုပ်ဆောင်ဖို့လိုသလိုအချိန်လေးစိုးမလာခင်ကာကွယ်ရေးကိုအခုပဲစပြီးလုပ်ဖို့လိုပါတယ
်ကွန်ဂိုမှာအမျိုးသမီးလိန်ဖျော်ပြေးလှုပ်တာအများစုမှာ Clade 1 တွေဖြစ်ပွားတာတွေ့ရပြီးယောဂရှင်ကနေတာသမီးတွေကူးစက်တာကိုလူများစုပြုံနေထိုင်ရတဲ့ဒုက္ခတွေစခန်းတွေမှာရောဘူရွန်ဒီနိုင်ငံမှာပါတွေ့နေရပါတယ်
You know, many countries in Africa have a tuberculosis.
Africa ကနိုင်ငံတော်များများမှာ TB အဆုတ်နာယောဂါပြဿနာရှိပါတယ်။ TB ယောဂါကိုထိန်းချုပ်သလိုဒါကိုထိန်းချုပ်ရမှာပါ။ဘာယောဂါဆိုတာကိုခွဲခြားသတ်မှတ်ဖို့ယောဂါဖြစ်နေသူနဲ့ထိတွေ့သူနောက်ခြေအခံလိုက်ဆက်သွယ်ဖို့ကာကွယ်ဆေးထိုးဖို့နဲ့စောင့်ကြည့်ဖို့အပြင်ကုသပေးဖို့နဲ့ယောဂါဖြစ်သူနဲ့ထိတွေ့နေသူတွေယောဂါမရအောင်ကာကွယ်မှုတွေပေးဖို့ဖြစ်ပါတယ
်။အထူးသဖြင့်ကလေးငယ်တွေကိုဝန်ဆောင်မိခင်တွေကိုခံအားနည်းသူတွေမှာကူးစက်ဖို့လွယ်တယ်လို့တေဆုံးတဲ့အထိအန္တရာယ်ပေးနိုင်တယ်လို့ WHO ကသတိပေးပါတယ်။ဒါပေမဲ့ဒီရောဂါအတွက်လည်းကာကွယ်ဆေးတွေရှိနေပြီဖြစ်တဲ့အတွက်ထိန်းချုပ်နိုင်မယ်လို့မျှော်လင့်နေတယ်ဆိုတာတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
ကူးစက်မြန်မြောက်ကြောက်ယောဂအကြောင်းဒေါက်ခင်မျိုးသက်တင်ပြပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ
်အမေရိကန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းလက်ရှိဒုသမ္မတကမလာဟဲရစ်ပထမဆုံးရုပ်သံအင်တာဗျူးဖြေကြားခဲ့ပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးခံပြီးတဲ့နောက်ဒုသမ္မတဟဲရစ်အနေနဲ့အခုလိုမနေ့ချက်တာရင်းညကဖြေခဲ့တာပါအမေရိကန်တဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုအရေးယူဖို့တင်းကျပ်စွာကင်တွယ်ဖြေရှင်းသွားပြီးအစ္စရေးအတွက်လည်းအထောက်ပံ့ပေးနေတာကိုလည်းရပ်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာ Harris ကပြောခဲ့တာပါနောက်ဂျော်ဒန်ပြည်နောက်ဘက်ကမ်းမှာတော့အစ္စရေးရဲ့စစ်စင်ရေးကြီး3ရက်မြောက်ရှိလာချိန်တေဆုံးသူကလည်းအနည်းဆုံး16ဦးထိရှိလာနေပါပြီဗော်ဒူနေကစားခဲ့တဲ့ဒီအစ္စရေးရဲ့ကြီးမားတဲ့စစ်စင်ရေးအတွင်းအခုလိုပါလက်စတိုင်းတေဆုံးခဲ့တာကိုဣသရေးစစ်တပ်နဲ့ပါလက်စတိုင်းကျမိုက်ဝန်ကြီးဌာနနှစ်ဖက်လုံးကသတင်းထုတ်ပြန်ခဲ့တာပါဒီနေ့စောက်ကြနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေဂျနင်းမြို့နာကဟာမတ်အကြမ်းဖက်စခန်းတစ်ခုထိမှန်ခဲ့တယ်လို့ဣသရေးစစ်တပ်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောခဲ့သေးပါဘူးဒါပေမဲ့ AFP သတင်းတောက်ကတော့ဒီနေ့မနေ့စောစောမှာပဲဒီမြို့မှာရှိတဲ့ဒုက္ခသည်စခန်းဘက်ကပောက်ကွဲသံတွေကြားခဲ့ရပြီးမိခိုးတွေလည်းဥထွက်လာတာတွေ့ခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာနောက်မြန်မာနိုင်ငံမှာတော့တအောင်းထက် DNL ကိုတိုက်ပွဲတွေချက်ချင်းရပ်ပေးဖို့တရုတ်ဒေသခံအစင်ဆိုရကပြင်းပြင်းထန်ထန်ကိုသတိပေးလိုက်ပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့တွေမှာပါတဲ့တအောင်းအမျိုးသားလက်မျိုးရေးတက်မတော် DNL ကိုတိုက်ပွဲတွေမရက်ရင်တားဆီးနိုင်ဖို့အပြစ်ပေးရေးယူမယ်ဒီအကျိုးဆက်ကိုခံစားရမယ်လို့တရုတ်မြို့နယ်ဆင်ကစာပေးဖို့သတိပေးလိုက်ကြပါခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gales ဖြစ်ပါတယ်ကျွန်မကစုမော်ပါရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်
This program has come to